ဗီအိုအမေရိကန်တန်ကနေဖေဖော်ဝါရီလ22ရက်စနေနေ့မနက်ခင်းမြန်မာဘာသာစီစဉ်တွေကိုမနက်9:00နာရီဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းပါဝင်အပတ်စဉ်သိပ္ပံနဲ့နည်းပညာခန်းနာမှာတော့
BB ဆိုင်ရာအာကာသတက်ခွဲစခန်းလွတ်တင်တည်ဆောက်ထားတာဒီနှစ်ထဲမှာဆိုရင် 15 နှစ်လောက်ရှိပါပြီ။ဟုတ်လဲဆိုတော့1998ခုနှစ်က
ဒေါက်တာပတိသာတင်နဲ့မေးမြန်းထားတဲ့နိုင်ငံတကာအာဂါဒစ်ခန်းချောင်းကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြို့သမီးကဏ္ဍကိုထုတ်လွှင့်ပေးဖို့ရှိသလိုအမေရိကန် EDN အသုံးအနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။ဒီကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအချောင်းကိုနားဆင်ကြရမှာဖြစ်ပါတယ်။ဦးကျော်စန်သာကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဘာသာရေးကြမ်းဖက်မှုနဲ့ဗုဒ္ဓဘာသာတို့ရဲ့စိုးရိမ်စိတ်ဆိုတဲ့ခေါင်းစဉ်နဲ့စင်ကာပူနိုင်ငံ Technological တက္ကသိုလ်ကအကြီးရန်သူတေတီကျော်စန်းဝင်ရေးသားတဲ့ဆောင်းပါးကို networkmyanmar.org စာမျက်နှာမှာဖတ်လိုက်ရပါတယ်။မြန်မာနိုင်ငံမှာမွတ်စလင်ဆန့်ကျင်ရေးအကြမ်းဖက်မှုဖြစ်ရတဲ့အကြောင်းရင်းတွေကများပြားရှုပ်ထွေးလာတဲ့နိုင်ငံတကာမီဒီယာတွေလွဲလင့်တကူရေးနေကြတယ်လို့မြန်မာတွေရဲ့လူမျိုးရေးအစွန်းရောက်မှုနဲ့အငင်းပွားပွဲဖုံးတော်ကြီးတချို့ရဲ့669လှုပ်ရှားမှုကြောင့်ကြီးပဲမဟုတ်ဘူးလို့ဆိုပါတယ်။သုံးသက်သူအများစုကအာဏာပိုင်တွေထိန်းချုပ်မှုမထိရောက်လို့တရားဥပဒေစိုးမိုးမှုမရှိလို့အစသဖြင့်ပြောနေကြတဲ့အချိန်မှာမြန်မာဗုဒ္ဓဘာသာတို့အဖို့ငါတို့ဆုံးရှုံးရတော့မယ်ဝမ်းမြူခံရတော့မယ်ဆိုတဲ့စိုးရိမ်စိတ် siege mentality ကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ဆိုပါတယ်။နှစ် 9000 တည်တတ်မယ်လို့ဗျာဒိတ်ရှိခဲ့တဲ့ဗုဒ္ဓသာသနာဟာ1956ခုနှစ်မှာတက်တန်းတဝက်ကျိုးပြီးအခုသာသနာဆုပ်ကပ်ကိုရောက်နေပြီဆိုတဲ့အသည့်ဟာမြန်မာဗုဒ္ဓဘာသာတိုင်းတည်နေတဲ့ကိစ္စပါ British Colony လက်အောက်မှာဗုဒ္ဓဘာသာကိုနိုင်ငံတော်ကအားပေးမှုကျဆင်းခဲ့တာခရီးရန်သာသနာပြုတွေကိုအားပေးအားမြောက်လှုပ်လာခဲ့တာအိန္ဒိယကအလုသမားတွေအဆမတန်တင်သွင်းခဲ့တာတွေစတာကြောင့်1930ပြည့်နှစ်မှာဆျာဆန်းပုံကန်မှုတောင်ပေါ်ပေါက်ခဲ့သေးတယ်လို့လည်းဖော်ပြထားပါတယ်အခုဆိုရင်ဗုဒ္ဓဘာသာဝင်ရခိုင်တို့ဟာနိုင်ငံရေးယဉ်ကျေးမှုတမိုင်းရေးရာလူဦးရေဆိုင်ရာနဲ့ဘာသာရေးအရာဝမ်းမြူခံနေရပြီဆိုတဲ့စိုးရိမ်ခံစားမှုအပြင်းထန်ရှိနေကြတယ်လို့လည်းဆိုပါတယ်။ဒီအချိန်လေးမှာမြန်မာနိုင်ငံမှာဘာသာရေးကြမ်းဖက်မှုတွေကိုနိုင်ငံတကာကသုံးသပ်ပြောဆိုကြတဲ့အခါဗုဒ္ဓဘာသာမြန်မာတို့ရဲ့ဖြစ်တင်ဖြစ်တိုက်တဲ့စိုးရိမ်စိတ်တွေကိုတော့ထက်မတွေ့ကြဘူးလို့သုံးသပ်ပါတယ်။ဗုဒ္ဓဘာသာဝင်တို့ကဒီလိုစိုးရိမ်စိတ်တွေရှိနေတယ်ဆိုလို့မွတ်စလင်တို့အပေါ်အကြမ်းဖက်တာမှန်တဲ့အကြောင်းထောက်ခံနေတယ်လို့တော့မထင်လိုက်ပါနဲ့လို့လည်းရှင်းလင်းထားပါတယ်။ဒီပြည်သနာကိုအပြေရှားတဲ့နေရာမှာတခြားအချက်လက်တွေနဲ့အတူထည့်သွင်းစဉ်းစားသင့်တယ်ဆိုတဲ့အကြောင်းကိုတင်ပြထားတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုပြပကအထင်ကြီးပေမဲ့ဒီပြုပြင်ပြောင်းလဲမှုဟာကျေးလက်ပြည်သူတွေစီကိုမရောက်သေးဘူးဆိုတဲ့ခေါင်းစဉ်နဲ့ The Independence သတင်းစာထဲမှာ Peter Pompen ရေးသားထားတဲ့ဆောင်းပါးကိုလည်းတင်ပြလိုပါတယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေရှိနေတယ်ကြိုးဆိုထိုက်တယ်ဆိုတာမှန်ပေမဲ့တာမန်ပြည်သူတွေရဲ့ဘဝမှာအရင်အတိုင်းမပြောင်းမလဲကြံရှိနေတာအများကြီးပါတဲ့ဥပမာပြည်ထောင်စုထဲမှာအစင်းရဲဆုံးဖြစ်တဲ့ချင်းပြည်နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ချင်းအမျိုးသားဒီမိုကရေစီပါတီတို့ဟာနောက်နှစ်ရွေးကောက်ပွဲကြရင်ကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့ပြိုင်ဆိုင်ဖို့အတွက်လွတ်လွတ်လပ်လပ်မဲဆွယ်လှုပ်ရှားနေကြပါတယ်တဲ့သို့တော်လည်းပဲခင်ဗျားတို့ဟာချင်းလူမျိုးတွေညီညွတ်ကြဖို့ဆိုတာကလွယ်ပြီးဘာအတွက်စီယုံကြအောင်မှလဲလို့ချင်းလူမျိုးတွေကိုမေးကြည့်လိုက်တော့သူတို့မှဖြေစရာဘာမှမရှိပါဘူးတဲ့2015ရွေးကောက်ပွဲအတွက်အခြေခံထားတဲ့2008ဖွဲ့စည်းပုံအရဒီမိုကရေစီအခွင့်အရေးဆိုတာတွေဖော်ပြထားပေမဲ့လက်တွေ့မှာတော့တခြားစီဖြစ်နေပါတယ်တဲ့ကျန်တဲ့နေရာတွေမှာပြည်ပကစီးပွားရေးလုပ်ငန်းတွေခြေချင်းလိမ်နေပေမဲ့ချင်းနောင်မှာတော့လျှက်စစ်မီးကလည်းမစွတ်မပုတ်ပညာရေးဆိုရင်လဲတက္ကသိုလ်မရှိတဲ့တခုသောပြည်နယ်ပြည်မနဲ့အလံဝေးပြီးသယံဇာတာခေါင်းပါတဲ့ဒီဒေသမှာဖွံ့ဖြိုးတိုးတက်မှုဆိုတာကိုနားလည်ရခက်နေပါတယ်တဲ့တရုတ်တွေကသတ္တုသယံဇာတာရှာဖွေရေးကိုလုပ်နေကြပေမဲ့အကျိုးတဲ့အပြစ်ပုံများလာလိမ့်မလားဆိုတာစွန့်နေရတယ်လို့လည်းဆိုပါတယ်လေစိတ်မရှိတဲ့ချင်းတောင်ဒေသမှာလမ်းဖောက်တယ်ဆိုတာကလည်းဒေသခံအမျိုးသမီးတွေရိုးရာနေအတိုင်းတရွေ့ရွေ့လှုပ်ရှားနေရတာဖြစ်လေတော့ကဘာလက်ခီးတဲ့တွေရောက်နိုင်ဖို့ဆိုတာကလည်းမဖြစ်သေးဘူးလို့ဆိုပါရယ်အဲဒါပေမဲ့အကောင့်တစ်ခုပြောရမယ်ဆိုရင်တော့ကျန်းအာရှဒေသမှာစိတ်မတွေးနိုင်တော့တဲ့မြင်ကွင်းမျိုးဥပမာအဖြစ်နေရောင်ကြီးအောက်မှာဒေသခံချင်းမျိုးသမီးလေးတွေငင်းငင်းချမ်းချမ်းနဲ့ရ Yakan Yanni and Mingwin Yuri, Miyama Piparera. Mimananga, Pupin Piana Ye, Yishi, Tuesday out Timiabu Swino. Simana Democracy, Seneco, Possum Yama, Dilu Dizari, Ulebe, Ledwell Cossum Dovo Luate, Lusuare. Dove Mele Thun in Nero, Dilu Pilan, I made Lemon in the Bulu, Nigon Tutara Piparina.
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဥကြော်စံသားကစူးစီးပြီးတော့ဒေါက်ခင်ဆိုးဝင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီကနေ့စနေနေ့မနေ့ဖတ်မြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့အမေရိကန်အီဒီယန်အတုံးနှုံးနဲ့ခင်အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးက
chill out
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက c h i l l chill ကအေးခါနာအေးအောင်ပြုလုပ်တာ o u d out ကအဝေးဒါမှမဟုတ်အပြင်ကိုရည်ညွှန်းတဲ့ adverb ကရိယာဝိသေသနဖြစ်ပါတယ် chill out ရဲ့လုံးောက်အဓိပ္ပာယ်ကတော့အေးအောင်လုပ်တာပေါ့ idiom ဆိုတဲ့တွေ့ဝိုက်အဓိပ္ပာယ်ကတော့လူတူးစိတ်မတူအောင်စိတ်ထိန်ထားဖို့စိတ်အေးအေးစိတ်ရှိရှိထားဖို့စိတ်ကိုငြိမ်အောင်ထားဖို့ပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ဆူနေတဲ့ပူနေတဲ့စိတ်ကိုအေးအောင်ဖြေတဲ့သဘောမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I know you're angry after you heard the news about your son failing his exams but chill out andcontrol your anger
ခင်ဗျားရဲ့သားစမီးပွဲကြတဲ့တရင်ကြတော့ခင်ဗျားတိတ်ဆိတ်ဆိုးတာကိုကျွန်တော်နားလည်ပါတယ်ဒါပေမဲ့လို့ကိုယ့်စိတ်ကိုယ်ကိုဖြေစမ်းပါဒေါသကိုထိမှဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I know you're angry after you heard the news about your son failing his exams but chill out and control your anger
စိတ်ကိုယ်ဖြေဖို့ထိမှုစီအီထားဖို့တိုက်တွန်းလို့ရဆိုရင် idiom အသုံးရဘယ်လိုပြောမလဲ
chill out
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်နောက်ကင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာသန်းတင်ပြပေးသွားတာဖြစ်ပါတယ်ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့တူ VOA ကနေထုတ်လွှင့်ခဲ့တဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ burmese.voanews.com ဆိုတဲ့အင်တာနက်ဆောင်မြင်လာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာ
တို့ရချင်ခင်ဗျာဘာသာရေးလွတ်လပ်ခွင့်ဒုရီမုတ်ဘာသာကြားအပေါ်စီခံနားလည်မှုတို့ဟာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်ဘလောက်အရေးကြီးတယ်လို့ထင်ကြပါသလဲဘာသာရေးလွတ်လပ်ခွင့်နဲ့ဒီမိုကရေစီဆက်ဆက်မှုကိုအခုလာမဲ့စနေညတိုက်လှန်အစီအစဉ်မှာဆွေးနွေးကြအောင်သွားရချင်ခင်ဗျာပါဝင်ဆွေးနွေးလို့ရသွားရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954 fax number 2323255952ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သွားရရှင်တွေဆွေးနွေးလို့ရအကြောင်းအရာကိုလိုတိုစင်းရေးသားပြောကြပြီး MP3 အသံဖန်တဲ့ပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်
တော်ရှင်ဒီပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေခင်ဗျာအခုအစပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါသိပ္ပံနဲ့ဤပညာအစီအစဉ်ကိုမထုတ်လွှင့်ခင်မှာအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးမှာပါဆီးရီးယားပြည်တွင်းစစ်တမ်းကနေထွက်ပြေးလာရတဲ့အမျိုးသမီးတွေရင်ဆိုင်ရတဲ့ပြဿနာတွေကိုလေဗနော်မှာရှိတဲ့ကာလကြာရှည်ဒုက္ခတွေဖြစ်ကြတဲ့ပါလက်စတိုင်းအမျိုးသမီးတွေကနားလည်ကြပြီးသူတို့ကိုယ်တိုင်ရင်ဆိုင်နေကြတဲ့အိမ်တွင်းရေးအကြမ်းဖက်မှုနဲ့လိမ်မိုင်းဆိုင်ရာစော်ကားမှုအပြင်နေ့စဉ်ကြုံတွေ့နေကြတဲ့ဘဝအခက်အခဲတွေအကြောင်းမျှဝေခဲ့ကြပါတယ်ဒီအကြောင်းဘယ်ရက်မျိုးကနေ VOA သတင်းတောက်ဂျေမီဒတ်မှပေးပို့တဲ့သတင်းနောက်ခံဆောင်းပါးကိုအခုသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလသန်းကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာCause it only serves to make me more determined to achieve my final goal. And I come back. Emwalid. 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 Emwalid.
Yes.
Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. Yes. သူတို့အူးနဲ့အူးအပြန်လှန်ပြောဆိုကြရမှာသူတို့ခံစားနေကြရတဲ့စိတ်ဆင်းရဲမှုတွေကိုထုတ်ပြောကြဖို့မထိတ်နိုင်ကြတာတွေ့ရပါတယ်သူတို့ကလေဗရန်ချီဒုက္ခသည်စခန်းတွေမှာနေကြရတဲ့ဘဝလုံခြုံမှုအခြေအနေတစ်နေ့ချာဆိုးလာတဲ့အပြင်စီးပွားရေးအကျတ်တွေကလည်းရင်ဆိုင်နေရတဲ့ကြား NGO နဲ့တွေ့ဆုံပွဲကိုလာကြတဲ့ဒါဇင်ရှိတဲ့အမျိုးသမီးတွေကသူတို့ခီမွန်တွေရိုက်နှက်ခြင်းကိုခံကြရတယ်လို့ယင်ဖွင့်ခဲ့ကြပါတယ်။ခလီနူးမိခင်ဖြစ်တဲ့ဆာမီဟာကအာရဗ်ဘာသာစကားနဲ့ပြောခဲ့တာကတော့
မိသားစုမှာမိပါရေရောတာသမီးတွေအပေါ်မှာပါဒီဖြည့်စည်းမှုတွေရှိနေစိတ်ဆင်းရဲမှုကိုဖြစ်စေပါတယ်။ ပောက်ကွဲကံဒီအချိန်ကိုက်ဘုံလို့ခန်းစားကြရတယ်မကြာခဏလဲပောက်ကွဲကြရတယ်အမျိုးသမီးတယောက်ကိုယ်တိုင်ဝန်ခံခဲ့တာကသူ့ခင်မုန်းလို့ပဲသူလဲဒေါသကြီးတယ်အဲ့ဒီလိုပောက်ကွဲခင်ရင်ကလေးတွေကိုတွားပြီးနှိပ်စက်မိတယ်လို့ပြောပြခဲ့တာပါဇနပ်ကတော့ခလေးတုံဦးမိခင်မှာသူကလဲအာရဗ်ဘာသာစကားနဲ့ယင်ဖွင့်ခဲ့ရမှာတော့
ချမ ခင်မုန်းက သူ စိတ်ညစ်တိုင်း ချမနေ ခလေးတွေကို စရိုက်တော့ဒါပါပဲလို့အာရဗ်ဘာသာစကားနဲ့ဇင်နပ်ကပြောသွားတာဖြစ်ပါတယ်။ဘေရွတ်တောင်ပိုင်းအိန်အယ်ဟယ်ဝီရှိပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုမှာအမျိုးသမီးတွေနဲ့ NGO အဖွဲ့စည်းကစီစဉ်ပေးချက်အရတနိုင်းကြာတွစ်ဆုံခဲ့စဉ်ခုလိုရင်ဖွင့်ခဲ့ကြတာဖြစ်ပါတယ်။လေဗနန်မှာပါလက်စတိုင်းဒုက္ခသည်ပေါင်း၄သိန်းနေထိုင်ရမှာတဝက်ကဒုက္ခသည်စခန်းတွေမှာအနှံ့နေထိုင်ကြရတာဖြစ်ပါတယ်။အိန်ဒီဂျင်စီးရီးယားမှာလည်းပြည်တွင်းစစ်စတင်ဖြစ်ပွားခဲ့တာကြောင့် ဒုက္ခသည်စခန်းမှာလူဦးရေ၈၀၀၈ရာကစီးရီးယားဒုက္ခသည်အများစုလို့ဖြစ်တဲ့ဒုက္ခသည်ပေါင်း၂၆၀၀ထပ်တိုးလာခဲ့ပါတယ်။အခုလိုဒုက္ခသည်တွေတိုးလာတဲ့အတွက်ကြောင့်လေကြီးမြောင်းတဲ့လမ်းတွေကြားမင်းများစုကအခိုင်အခန့်ဆောက်လုပ်ထားခြင်းမရှိတဲ့နှစ်ထပ်အဆောက်အဦတွေဖြစ်တဲ့အဲ့ဒီဒုက္ခသည်စခန်းမှာနေရေးထိုင်ရေးဟာပိုလို့တောင်ကြက်တဲလာခဲ့တာဖြစ်ပါတယ်။နောက်ရောက်လာကြတဲ့စီးရီ ပါတယ် NGO တွေကလည်းစခါမှာအမျိုးသမီးတွေကိုကူနိုင်ဖို့ရုန်းကန်နေကြရပါတယ်ယဉ်ကျေးမှုတွေထုံဆန်တွေအရမိသားစုတွင်ရင်ဆိုင်နေကြရတဲ့ပြဿနာတွေကိုအပြင်လူတွေကိုထုတ်ပြောကြဖို့မလိုလားကြသလိုခင်မွန်းတဲ့တွေကလည်းအိမ်တွင်းရေးပြဿနာတွေနဲ့ပတ်သက်လို့ကူညီဖြေရှင်းပေးဖို့ပြင်ပကအကြံပေးပုဂ္ဂိုလ်တွေရဲ့အကြံဉာဏ်ရယူဖို့ကလည်းသဘောမတူကြပါဘူးအဘီယာပြောခဲ့တာကတော့
He refused that
သူကအကြံဉာဏ်ရယူဖို့ပြောင်းမင်းညင်းခဲ့တယ်ဆိုတာပဲဖြစ်ပါတယ်စီးရီးယားကနေနောက်ထပ်ရောက်လာကြတဲ့ဒုက္ခဒဲတွေဟာပိုပြီးအန္တရာယ်ကနေအကအကွယ်မဲ့ကြတဲ့အတွက်လေသူတို့ပေါ်ပယ်လက်စတိုင်းသားတွေကဂယူနာရှိကြပါတယ်နောက်ထပ်ရောက်လာကြတဲ့ဒုက္ခဒဲစီးရီးယားအမျိုးသမီးအများစုတို့ဟာလေသူတို့နဲ့အတူခင်မွန်းတဲ့တွေမရှိကြပါဘူးခင်မွန်းတဲ့တွေဟာတည်ခြင်းတည်းမတည်ရင်လဲစီးရီးယားမှာပဲကြံခဲ့ကြတာဖြစ်ပါတယ်အမည်မဖော်လို့တဲ့လေဘနန်ဝယ်ဘွားစိတ်အထူးကုပညာရှင်တူကတော့ ANL Helwi ဒုက္ခဒဲစခန်းရှိစီးရီးယားဒုက္ခဒဲတွေကြားမှာအမျိုးသားဆွေမျိုးတွေနဲ့အိမ်နီးချင်းတွေကအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်နေတာတိုးလာတယ်လို့ဆိုပါတယ
်ဟလာဘာတခ်တလဖ်ဖာအတ်လမ်ရီအဇာကန်နာမ်ယဘလနشاب او بنات او طفل هلا في هذا اللي عم تبلغ بكون بدها تحمي ولادها يعني بكون بدها تقول خلص ستوب
جماعه سيو لا تويجاري امي ريغا သူတို့သမီးတွေလိမ့်မိုင်းဆိုင်ရာစော်ကားခံကြရတာတွေကိုတားမြစ်နိုင်မဲ့ဤတွေကိုရှာပေးစီလူခဲ့ကြတာပါသူတို့ဘာလို့ရမှမသိကြတဲ့အသက်ငယ်တဲ့အမျိုးသမီးတွေဆိုရင်သူတို့တွေတွေ့ကြုံနေရတဲ့စော်ကားခံရမှုတွေအကြောင်းသူတို့ရဲ့ဆွေမျိုးတွေကိုထုတ်ဖော်ပြောဆိုဖို့ကြောက်ကြတာကိုတွေ့ရတယ်လေ
လေဗနန်ရှိဒုက္ခသည်လူအဖွဲ့အစည်းတွေကြားမှာအင်းဒီယီအကြမ်းဖက်မှုနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုပြဿနာတွေဟာတနေ့တခြားတိုးလာနေတဲ့အတွက်အကြံဉာဏ်ပေးဖို့နီလန်းရှာစူးစမ်းနေကြရတဲ့နိုင်ငံတကာနဲ့ဒေသခံ NGO တွေကြားစိုးရိမ်မှုတွေတိုးလာတာတွေ့ရတယ်လို့ဘေရုတ်မြို့ကနေ VOA သတင်းတောက်ချီမီဒက်မောပေးပို့တဲ့လေဗနန်အမျိုးသမီးဒုက္ခသည်တွေနေ့စဉ်ရင်ဆိုင်နေရတဲ့စိတ်ဆင်းရဲမှုဝေဒနာတွေအကြောင်းသတင်းဆောင်ပါကိုညီကုန်းချုပ်အပ်ပါတယ်ရှင်
You can bend but never break me.ဒေါ်လာအသံစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါထုတ်လွှင့်ပေးမှာကတော့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်ဒေါက်ခင်မျိုးသားကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကမ္ဘာအထက်မိုင်200လောက်မှာတည်ထားတဲ့အပြည်ပြည်ဆိုင်ရာအာကာသစခန်းချောင်းကိုအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့အိုဟိုင်ိုပြည်နယ်မှာရှိတဲ့ John Glenn သုတေသနဌာနမှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာပရိသတ်တင်ကပြောပြပေးပါပ
ါမင်္ဂလာပါအမေရိကန်နိုင်ငံအမျိုးသားလေကြောင်းနဲ့အာကာသသိပ္ပံဌာန John Glenn သုတေသနဌာနမှာနှုတ်ခွန်းဆက်တာလိုက်ပါတယ်ပြည်ပြည်ဆိုင်ရာအာကာသတက်ခွဲစခန်းလွတ်တင်တည်ဆောက်ထားတာဒီနှစ်ထဲမှာဆိုရင်15နှစ်လောက်ရှိပါပြီအလဲဆိုတာ1998ခုနှစ်ကစဆောက်ခဲ့တာဖြစ်ပါတယ်။ဒါခွဲကန်ကြီးကိုအမေရိကန်၊ရုရှား၊ကနေဒါ၊ဥရောပနိုင်ငံတွေစုပြီးဖွဲ့စည်းထားတဲ့ဥရောပအာကာသအေဂျင်စီ European Space Agency နဲ့ JAXA လို့ခေါ်တဲ့ဂျပန်နိုင်ငံအာကာသအေဂျင်စီတို့ကအဓိကငွေအားရဲ့လူအင်အားရဲ့နောက်ဆုံးပေါ်စက်မှုသိပ္ပံဤပညာတွေပါပါဝင်ပြီးလဲပတ်ပေးနေတာဖြစ်ပါတယ်။ဒီအာဂါဒါတခွဲစကန်းကြီးစောက်တာမေးစရာမလိုတော့အောင်ကုန်တဲ့အတွက်အမေရိကန်တနိုင်ငံနဲ့ကမတတ်နိုင်ပါဘူးအခုလောလောဆယ်တော့အမေရိကန်ဒေါ်လာငွေတန်းထောင်ပေါင်း50နဲ့100ကျားလောက်ကိုကုန်နေတယ်လို့ခန့်မှန်းထားပါတယ်ဤပညာပိုင်းဆိုင်ရာတွေကလည်းလိုအပ်တာများလာတဲ့အတွက်ကမ္ဘာနိုင်ငံကြီးများကငွေရောပညာပိုင်းဆိုင်ရာရောလူအားပါပါဝင်ကူညီကြရတာပါအဲ့တော့တစ်နှစ်ပတ်လုံးသိပ္ပံတုတေသနတွေလုပ်ရင်ဓာခွဲကန်ကြီးကိုလည်းထိမ့်သိမ့်နေရတာဖြစ်တဲ့အတွက်အာဂါဒယင်မူ6ရောက်လောက်အမြဲနေကြရပါတယ်အခုလောလောဆယ်ဒီအာဂါဒဓာခွဲစခန်းထဲမှာရုရှားကအာဂါဒယင်မူက3ရောက်ဂျပန်ကအာဂါဒယင်မူ2ဦးနောက်ပြီးတော့အမေရိကန်အာဂါဒယင်မူ2ဦးနေထိုင်ပြီးတော့အလုပ်လုပ်နေကြပါတယ
်ဒီအပြည့်ပြည့်ဆိုင်ရာအာဂါဒစခန်းရဲ့အနေအထားကိုကြည့်ရအောင်ပါ
အာဂါဒတက်ခွဲကန်ကြီးဟာအလေးချိန်ပေါင်6သိန်းကျော်ရှိပြီးအကျယ်ဘောလုံးကွင်းအကြီးစားကြီးတစ်ခုလောက်ရှိပါတယ်။ဒီကမ္ဘာအထက်မိုင်200လောက်မှာတနည်းကိုကမ္ဘာပတ်လမ်းကြောင်းထဲမှာ15ကလောက်လဲပတ်နေပြီးတစ်ခါပတ်ရင်မိနစ်60ကြာပါတယ်။ဟိုနေဘက်မျက်နှာမူတဲ့နေရာမှာ Fahrenheit 250အဲ့တော့ Centigrade ဆိုလို့ရှိရင်120လောက်ရှိပါတယ်။အဲ့တော့120 centigrade ဆိုလို့ရှိရင်စဉ်းစားကြည့်ပေါ့နော်ဘယ်လောက်ပူတယ်လဲဆိုလို့ရှိရင် centigrade 100ဆိုရင်တော့ယေရှုမှတ်ရောက်နေပါပြီဒါပေမဲ့နေမရှိတဲ့ဘက်မှာတော့ Fahrenheit အနှုတ် 250 centigrade အရာဆိုလို့ရှိရင်အနှုတ် 160 လောက်ရှိပါတယ်အဲ့တော့ရေခဲမှတ်က3ညဒီဂရီ centigrade ရှိတယ်ဆိုတော့တော်တော်ကိုအေးသွားပါပြီအာကာသဓာတ်ခွဲကန်းရဲ့အရွယ်အစားကိုမှန်းကြည့်မယ်ဆိုရင်တော့အလုံးလုံးလို့ရတဲ့ဓာတ်ခွဲကန်းရဲ့အရွယ်ပေါ့နော်အဲ့ဒီဘောလုံးကွင်းကြီးတစ်ခုလောက်ရှိတယ်ဆိုတဲ့ဟာတော့ဒီအဆောက်အဦကြီးတစ်ခုလုံးကိုပြောတာပါဒါပေမဲ့တကယ်တမ်းအလုံးလုံးလို့ရတဲ့ဓာတ်ခွဲကန်းရဲ့အရွယ်အစားကတော့မိသားစု3-4ယောက်လောက်ဒီချောင်ချောင်ချီချီနေနိုင်တဲ့တဲ10လုံးစာလောက်တော့ရှိတယ်လို့ခန့်မှန်းနိုင်ပါတယ
်အာကာသထဲမှာငွေကုန်ကြေးကျခံပြီးဘာကြောင့်ဒီလိုဓာတ်ခွဲကန်းကိုတည်ဆောက်ရတာပါလဲ
အဒါဟိုမေးတဲ့နဲ့မေးကုန်ဖြစ်ပါတယ်ရုပ်တဘာဝအကြောင်းကိုသိပ္ပံပညာရှုထောင့်ကနေသိကျင်တာနားလည်ကျင်တဲ့စိတ်ကအဓိကပါပဲဒါလူသဘောတဘာဝစိတ်ပါပဲအာသိကျင်တဲ့စိတ်နားလည်ကျင်တဲ့စိတ်ကဥဆောင်ပြီးတော့နေတာပါနောက်ပြီးတော့ရည်ရွယ်ချက်လည်းကြီးပါတယ်ကျွန်တော်တို့မရှိတော့တဲ့နောက်နှစ်ပေါင်း900,000လောက်ဆိုရင်ဒီစက်ကြဝဠာန ကဘာဆွဲရမရှိတော့တဲ့နေရာမှာရုပ်တပါဝရရဲ့ဖြစ်ဖြစ်ပြောင်းလဲမှုကိုတမျိုးလေးလာလို့ရအောင်ဒီအာဂတတက်ခွဲစကန်ကြီးကိုဖန်တီးလိုက်တာပါကဘာအပြင်မိုင်းနှစ်အထက်လောက်ရောက်သွားတာနဲ့ကဘာဆွဲရမဲသွားတာမရှိတော့တာမဟုတ်ပါဘူးကဘာဆွဲရရဲ့90ရာခိုင်နှုန်းကျန်နေပါသေးတယ်ဒီအာဂတတက်ခွဲစကန်ကြီးထဲမှာအလေးချိန်မဲ့ပစ္စည်းတွေမျောနေတာပါကြောင့်လဲဆိုလို့ရှိရင်တော့ ဒီကဘာပလန်ကြောင့်တဲ့မှာလွတ်လပ်စွာကြာဆင်းနေတဲ့အရာဝတ္ထုတစ်ခုအနေမျိုးဖြစ်အောင်ဖန်တီးလိုက်တာဖြစ်ပါတယ်။ဒါကို free falling body လို့ခေါ်ပါတယ်။ဒီ free falling body ကြောင့်ဒီအာဂတတက်ခွဲစခန်းကြီးတဲ့မှာပစ္စည်းတွေအလုံးကအလေးချိန်မဲ့သွားတာဖြစ်ပါတယ်။အဲ့တော့ဆွဲအားလဲမဲ့ပြီးတော့အပူစီးကူးမှုခေါ်တဲ့ convective current မရှိတော့တဲ့နေရာမှာရုပ်စီးဝါတွေဘယ်လိုအသက်ရှင်တယ်လဲ။နောက် အပင်တွေပတ်မှန်တွေ Belo Nine Ye Tao Mi Tuya Ni Ye Go Ya Yu De Le Nao Pi Ro Di Pong Song Ge Di Phwe Si De A Kha Ka Ba Swe Ya Me De A Kha Ma Pong Song Ge Ye Pong Ban Da Na Ni Ya Po Pi Ro A Chho Ja De Po No A Ra A Sa Pyaung Le Twa De Yauk Ta Ba Wa Ri Ko 24 Na Yi Long Long Ma Ya Ma Na Tu Te Ta Na Pyu Ni Ja Da Phit Par De
Ka Ba Swe Ya Ma Shi De Ni Ya Ma Yauk Wa Thu Ri Ye A Ni Tha Ta Chu Ko Ji Ya Au Ma
Di Ka Ba Swe Ya Ma Shi Ro De Ni Ya ဒီအခါကျကိုနာတို့အပူစီးကူးမှုမရှိတော့တဲ့အချိန်မှာအဥပမာပေးရမယ်ဆိုလို့ရှိရင်ကဘာပေါ်မှာကျွန်တော်တို့ဖျောင်းတိုင်ကိုဖျားမိပူးဆိုတဲ့အခါကျလို့ရှိရင်သတိထားမိပါမယ်နော်လေးရဲ့အပူစီးကူးမှုကြောင့်ဖျောင်းတိုင်မိရအဝါရောင်တဲ့အထက်ကိုချွန်ပြီးတော့မိလောင်နေတာကိုမြင်ရပါတယ်ဒါပေမဲ့အာဂတတက်ခွဲစကန်ထဲမှာဖျောင်းတိုင်ထွန်းလိုက်လို့ရှိရင်ကဘာဆွဲအားလုံးဝမရှိတော့တဲ့နေရာမျိုးဖြစ်သွား ညီလူမြတူယူပြီးတော့လောင်နေအတွက်အပြာရောင်မီးလုံးလေးလိုတောက်လောင်နေတာကိုမြင်ရပါတယ
်ဒီအပြည့်ပြည့်ဆိုင်ရာအာဂါဒစခန်းကိုအမြဲတမ်းထိမ့်သိမ့်နေရတာဖြစ်ပါတယ
်အပြည့်ပြည့်ဆိုင်ရာအာဂါဒတက်ခွဲစခန်းဟာကဘာဘွားတက်ခွဲကန်းတွေအိမ်တွေလိုပဲအမြဲပြုပြင်ထိမ့်သိမ့်နေရတာပါလွန်ခဲ့တဲ့ဒီဇင်ဘာလပထမပတ်လောက်ကဒီအာဂါဒတက်ခွဲကန်းရဲ့လေအေးပေးတဲ့စက်ရဲ့အဓိကကျတဲ့စက်ပစ္စည်းတစ်ခုခြုံရင်းသွားပါတယ်ဒီစက်တွေကအာဂါဒတက်ခွဲစခန်းရဲ့အပြင်မှာဆင်ထားရပါတယ်အဲဒါကြောင့်ဒီအာဂါဒထဲမှာအပြင်ထွက်ပြီးဒီပစ္စည်းကိုအမေရိကန်အာဂါဒယင်မှု2ဦးကဒီအာဂါဒဝတ်စုံဝတ်ပြီးတော့အာဂါဒစခန်းအပြင်ကိုဒီပြက်နေတဲ့အပူအေးမျှတောင်းလေပေးနေတဲ့စက်ကိုအစားထိုးပြင်ကြပါတယ်ပြည်ပြည်ဆိုင်ရာအာဂါဒတက်ခွဲစခန်းလွတ်တင်တည်ဆောက်ထားတာကဘာနီယာအနှံ့အပြားတိုင်းပြည်ပေါင်းမြောက်များစွာကတက်ကတူတွေသူတည်တနာဌာနတွေနောက်ပြီးတော့အထက်တန်းအလဲတန်းကျောင်းများမှဆရာဆရာမကျောင်းသူကျောင်းသားတွေပါပါဝင်သူတည်တနာလုပ်နေတဲ့ဓာခွဲကန်းကြီးတစ်ခုလို့ဆိုနိုင်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်
အခုမျိုးသားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရဖြစ်ပါတယ် VOE ကနေစနေနေ့မနက်ခင်းမြန်မာဘာသာစီစဉ်တွေကိုမနက်9:00နာရီထိဆက်ပြီးတော့တန်လွင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်စီးရီးယားပြည်ပခန့်မှာတွေ့ရတဲ့ရုပ်ပုံတွေဟာတုံလှုပ်ခြောက်ခြားပွဲပါပဲတေဆုံးနေတဲ့ကလေးငယ်တွေပိန်လီနေတဲ့လူလူတွေနှိမ့်ဆက်ညှဉ်းပန်းခံထားရတဲ့အချင်းကြသူတွေရဲ့ရုပ်ပုံတွေပါ၃နှစ်နီးပါးကြာအထင်းအကွက်မဲ့ရက်ဆက်ဆိုးရွားမှုတွေကိုအဲ့ဒီရုပ်ပုံတွေကပြောနေပါတယ်အစိုးရစန့်ကျင်ရေးငြိမ်းချမ်းစွာဆန္ဒပြသူတွေဟာတမရဘာရှောအဲအာဆတ်အစိုးရကိုစန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပြီးအညာတာမဲ့အကြမ်းဖက်မှုနဲ့ကြုံခဲ့ကြရပါတယ်မျိုးဆက်တစ်ခုမှမှတစ်ခါကြုံကြရတဲ့အစိုးရဆုံးလူသားဘေးဒုက္ခကိုစီးရီးယားမှာတွေ့နေကြရပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးစမန်သာပါဝါကမကြသေးခင်ကပဲပြောခဲ့ပါလေ2012ခုနှစ်မတ်လကတည်းကဆိုရင်လူပေါင်း3,300,000ကျော်သေဆုံးခဲ့ရပြီးပါပြီတန်ပေါင်းများစွာနိုင်ငံကနေထွက်ပြေးသွားကြပြီးနောက်ထပ်တန်ပေါင်းများစွာဟာပြည်တွင်းမှာအိုးအိမ်ဆွန့်ထွက်ပြေးနေရပါတယ်လူပေါင်း 6,300,000 ဟာအကူအညီတွေလိုအပ်နေပါတယ်ဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့နဲ့အတိုက်ခံတွေမကြသေးခင်ကဂျနီဗာမြို့မှာဒုတိယအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်2012ခုနှစ်ဇွန်လဂျနီဗာသဘောတူညီချက်ကိုအကောင့်ထည့်ဖို့ရေးစစ်ဆက်ညှိနှိုင်းမှုဆွေးနွေးကြတာပါအဲ့ဒီသဘောတူညီချက်ရ နှစ်ဖက်စလုံးကသဘောတူတဲ့အသွင်ကူးပြောင်းရေးအစိုးရတရက်ကိုထူထောင်ရပါမယ်။အတိုက်ခံကအဆိုပြုတဲ့အသွင်ကူးပြောင်းရေးအစီအစဉ်ကိုအစိုးရကမစင်စားဘူးဆိုတာကြောင့်ဆွေးနွေးပွဲတွေမတင်မကျနဲ့ပြီးသွားခဲ့ပါတယ်။ဒုတိယကြော့ဂျနီဗာဆွေးနွေးပွဲလွန်ခဲ့တဲ့သတင်းသုံးပတ်နီးပါးမှာစခဲ့ကြတဲ့ကဆိုရင်လူ 9,000 လောက်သေဆုံးခဲ့ပြီလို့တန်မတ်ကြီးပါဝါကပြောပါတယ်။အဲ့ဒါဟာဒီပြည်ပခါတလျှောက်လုံးမှာလူသေဆုံးမှုအများဆုံးကာလဖြစ်ကြောင်းလူသားဘေးဒုက္ခအခြေအနေကောင်းမွန်လာရေးနောက်ထပ်နည်းလမ်းတွေကိုကုလသမဂ္ဂလူညုံရေးကောင်စီကစဉ်းစားရမယ်အကြောင်းတန်မတ်ကြီးပါဝါကပြောပါတယ်လက်တွေ့မှာတကယ်ကြိုးရှိစီမဲ့လူသားဘေးဒုက္ခဆိုင်ရာအဖြစ်တရက်ကိုအမေရိကန်ကအခိုင်အမာထောက်ခံတယ်လို့တန်မတ်ကြီးပါဝါကပြောပါတယ်လူအပ်နေသူတွေအထူးသဖြင့်တင်ပိုက်ခံထားရတဲ့ဒေသတွေစီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေချက်ချင်းပေးပို့ဖို့နဲ့နေဆက်ဖြတ်ကျော်ပြီးပို့တာအပါအဝင်အကူအညီတွေပို့ပြီးရောက်နိုင်ဖို့လူညုံရေးကောင်စီကတညီတညွတ်တောင်းဆိုရပါမယ်လို့တန်မတ်ကြီးပါဝါကပြောပါတယ်။နေတူတူဝဘေးဒုက္ခသင့်နေသူတွေအတွက်ယဉ်ကျေးတဲ့ကဘာကြီးကရက်ဒီတိုက်ပွဲဝင်ဖို့အခြေအနေကတောင်းဆိုနေတာကြောင့်ကုလသမဂ္ဂစီပြန်ရောက်လာပါပြီလို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတရုတ်နိုင်ငံမှာသတင်းထုတ်တွေကိုပြောခဲ့ပါတယ်။ရဟန်းရင်မော်ကပစ်ချတဲ့စီဘုံတွေစကတ်ဒုံးကြီးတွေနဲ့အကြမ်းဖက်ခံနေရသူတွေအစာအိမ်စာငတ်မှုပြီးစားစရာမရနိုင်တဲ့နေရာတွေမှာပိတ်မိနေတဲ့လူပေါင်းနှစ်သိန်းကျော်နှစ်သိန်းခွဲလောက်ရှိနေပြီးတော့ဒါဟာရှက်ရွံ့ပွဲဖြစ်တယ်လို့ပြောပါတယ်ဒီအခြေအနေကိုကဘာကြီးအနေနဲ့သတိပြုသင့်ပြီးတင့်တင့်လျောက်ပတ်တဲ့တုံ့ပြန်မှုကိုရှာဖွေရပါမယ်လို့ဝန်ကြီးကယ်ရီကပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
တော်ရရှင်နေခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့အာဘော်သားဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာတော်ရရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်အမေရိကန်တန်ရုံအမှတ်130တက္ကသိုလ်ရိပ်သာလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@vonews.com ကိုဆက်သွယ်လို့ရပါတယ်ကျွန်တော်အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေ10နာရီအထိတစ်ချိန်ပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ် VOA American တန်ရညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line number 16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာပူရောကဘာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံရဲ့ကြက်တဲကိုအဆုံးသတ်စီမဲ့ယူကရိန်းသမ္မတနဲ့အတိုက်ခံတွေကြားသဘောတူညီချက်ဟာတိတ်ကိုကြေလွယ်ပြက်လွယ်ပြီးနိုင်ငံတကာထောက်ခံမှုလိုအပ်တယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။အကြမ်းဖက်မှုတွေနဲ့သေဆုံးမှုတွေကြောင့်ဒီသဘောတူညီချက်ကိုလမ်းမော်ကဆန္ဒပြသူတွေလက်ခံမှုခက်ခဲလိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနကတောက်ကြားနေမှာပြောခဲ့တာပါ။ယူကရိန်းနိုင်ငံရဲ့ဆွေးနွေးပြောဆိုမှုအမေရိကန်သမ္မတဘရာကိုဘောမားကရုရှားသမ္မတဗလာဒီမီယာပူတင်စီတောက်ကြားနေကတယ်လီဖုန်းဆက်ခဲ့ပါတယ်။သဘောတူညီချက်ကိုအလင်းမြန်ဆုံးအကောင့်ထည့်ဖို့လိုအပ်တယ်ဆိုတာခေါင်းဆောင်နှစ်ယောက်စလုံးကသဘောတူခဲ့ကြပြီးအကြမ်းဖက်မှုကိုရှောင်ရှားဖို့အားလုံးကိုတိုက်တွန်းခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့အဓိပ္ပာယ်ဘာသာရေးခေါင်းဆောင်ဒလိုင်းလာမားကိုအမေရိကန်သမ္မတဘရာကိုဘောမားကအင်ပီရိုမန်တောက်ချာနေကလက်ခံတွေ့ဆုံခဲ့တဲ့အတွက်တရုတ်နိုင်ငံကအမြတ်တော်သားထွက်ပြီးဒါဟာအမေရိကန်နဲ့တရုတ်အကြားဆက်ဆံရေးကိုထိခိုက်ပျက်စီးစေတယ်လို့သတိပေးလိုက်ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မဒူရိုကိုဆန့်ကျင်ကောက်ွက်တဲ့ညဉ့်ညဆော်ဆန္ဒပြပွဲတွေကိုဆက်လုပ်သွားကြဖို့အဖမ်းခံထားရတဲ့တိုက်ခိုက်ခေါင်းဆောင်လီယိုပိုလိုလိုဘက်ကသူ့ကိုထောက်ခံသူတွေကိုအချင်းထောင်တွေကနေတောက်ချာနေကတိုက်တွန်းခဲ့ပါတယ်။တရုတ်နိုင်ငံမှာတံပိုးကြီးကောင်းသူတန်းကျွယ်တထေးကြီးတူကိုမာဖီးယားလူစုကိုင်းခေါင်းဆောင်အဖြစ်တရုတ်အနာဘန်တွေကဖမ်းဆီးလိုက်ပါတယ်ခင်ဗျာ
။ကမ္ဘာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဝိန်းချော်တာဖြစ်ပါတယ်။ View American အသံမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 24 kHz 1.13 line to meter 32 kHz 935နဲ့ line to meter 39 kHz 0915တို့ကနေအသံလွှင့်နေတာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါလိမ့်ခင်ဗျာကျွန်တော်ရနိုင်ပါ
This program has come to you from the Voice of America, Washington.